ကချင်ပြည်နယ်ဘက်မှာဒီကချင်ပူပေါင်းတပ်တွေနယ်မြေသိမ်းပိုင်းနေတဲ့အခြေအနေကိုပြောပြမှာပါတရုတ်မြန်မာနယ်စပ်ကုန်သွယ်ရေးအတွက်ရေးပါတဲ့ကချင်ပြည်နယ်ကံပိုင်တီမြို့အနီးနယ်သားဆောင်တန်ရေးအမှတ် 1339နှစ်နဲ့ပန်းဝါမြို့ကပါကချင်ပူပေါင်းတပ်တွေကတင်းယူနိုင်ငံပြည်နယ်နောက်စစ်ကောင်စီဘက်ကKIA ဌာနချုပ်လိုင်စာဘက်ကိုလေကြောင်းကနေတိုက်ခိုက်နေပါတယ်ကချင်ပြည်နယ်စီရေးနောက်ဆုံးအခြေအနေရန်ကုန်ကတင်းပေးပို့လာတာကိုကုစီတူကပြောပြမှာပါရှင်
KIAနဲ့ပူပေါင်းတပ်တွေဟာအော်တိုဝါလာ16ရက်နေ့ကစတင်ပြီးတော့ကချင်ပြည်နယ်ကံပိုင်တီမြို့အနီးကနေသားဆောင်တပ်အမှတ်
1339ကိုဆိုးစစ်စင်တိုက်ခိုက်နေခဲ့တာပေါ့။အော်တိုဝါလာ21ရက်နေ့ညနေပိုင်းမှာတော့ကမ်ပိုင်တီနဲ့15မိုင်ခန့်အကွာစင်ကြံရွာမှာရှိတဲ့နေသားဆောင်တပ်အမှတ်
1339ကိုဒီမှာတယ်လို့ပြောမှာပေါ့။အမနေအားပဲတက်ခွေးတွေရှိတယ်။နောက်သက္ကသအန်တယ်လဲကြံသေးတယ်ဆိုတော့တက်ခွေးကတော့ရှိမယ်လို့ကျွန်တော်ထင်ပါတယ်။ကျန်ရီကဒီလောက်အော်တိုဘာလ16ရက်နေ့ကပန်ဝါမြို့နယ်ဆယ်မိုင်အကွာကနေသားဆောင်တရင်အမှတ် 1339ကပြောပါတယ်။ပန်ဝါမြို့ဘက်တိုက်ပွဲပြင်းထန်ချိန်16ရက်နေ့မှာတော့တရုတ်နိုင်ငံကအာရှရေးရာထူးကိုယ်စားလှယ်တင့်ရွှေကျွန်းကခရိုင်အိုဒိုကထဗိုလ်ချုပ်ကြီးဂမ်ရှောင်းကိုခေါ်ယူတွေ့ဆုံပြီးတော့ထိုးစစ်စင်တာတွေရပ်တန့်ဖို့တောင်းဆိုကြောင်းသတင်းတွေထွက်ပေါ်ခဲ့ပါတယ်။တရုတ်နိုင်ငံကအာရှရေးရာထူးကိုယ်စားလှယ်ကခရိုင်အိုဒိုကထကိုခေါ်ပြီးတော့တွေ့ဆုံပြီးတော့ထင်းထင်းတင်းတင်းဆ
သင်ရေချမ်းရဲကိုဦးစားပေးဖို့ပြောတာတော့ရှိပါတယ်အဲ့ဒီပေါင်းကအဲဒီရောလုံးမှလည်းတက်ပွဲမဖြစ်အောင်တော့ထင်းထင်းလေးလုပ်ပါဆိုတာဟာဒီရှိတာပေါ့ဒါအမေရန်ပြောနေတဲ့ဟာဖြစ်ပါတယ်အဲဆိုလို့ရှိရင်နေစပ်ပြဿနာတွေကိုတော့တော်မပေါ်သေးချင်တာပေါ့အဲသပ်ပြဿနာဆိုတာစစ်ချုံဒီကအစမြင်းကြီးပေါ့အဲဒီလိုလိုခုရဲ့ဥယျာဉ်တွေထိခိုက်ပြီးမှဒုက္ခရောက်တာမျိုးတွေကိုတို့ကတော့မဖြစ်စေချင်လို့အဲ့ဒါမျိုးတွေပြောတာတော့ရှိတယ်ဟုတ်ကဲ့
ကေအေကပန်ဝါမြို့ကိုတင်ယူပြီးနောက်19ရက်နေ့မနက်အစောပိုင်းမှာတော့စစ်ကောင်စီဘက်ကကေအေဌာနချုပ်လိုင်စာကိုလေကြောင်းကဘုံးဆယ်လုံးခန့်ကျဲချခဲ့ရမှာလမန်ရန်ကျေးွာကအရတား2ဦးသေဆုံးခဲ့ပါတယ်။ယမန်နေ့တနင်္လာနေ့ညပိုင်းကလည်းစစ်ကောင်စီလေရင်ပြန်ဝဲခဲ့တာရှိခဲ့တယ်လို့ဘုံကြီးနော်ဘူးကအခုလိုဆက်ပြောပါတယ
်။ရှစ်လရေဝန်းကျင်လောက်မှာလေရင်ဝိုင်ခေလာမတည်ဘူး။ဟိုတောင်ဘက်ကလည်းမြောက်ဘက်ကိုတော်တဲ့ဇီရော့ချရရတယ်။ဘုံကျဲတော့မရှိဘူး။လေကြောင်းနဲ့ဘုံကျဲတာမရှိဘူးကွနဲ့
။စစ်ကောင်စီလေရင်ပြန်တန်းလာချိန်မှာတရုတ်နိုင်ငံဘက်ကလည်းနေဆက်လုံခြုံရေးအတွက်အချက်ပြပစ်ခတ်တာတွေလည်းရှိခဲ့တယ်လို့ပြောပါတယ်။အခုခါမှာတော့လိုင်ဇာပန်ဝါကမ်ပိုက်တီနဲ့မိုင်းဂျာယန်ဒေသဘက်ကတရုတ်မြန်မာနယ်စပ်ဂိတ်တွေကိုပိတ်လိုက်ကြောင်းလဲလိုင်ဇာရှိကချင်ဒေသခံတူကပြောပါတယ
်တရုတ်ဘာစစ်ဆောင်နေဝေမခံဘူးအဲ့လိုကြားတယ်ဒီတော့မအဲ့ဒီနယ်စပ်ဂိတ်တွေကိုပိတ်ထားလိုက်ဆိုတော့ပဲကူကြီးပိတ်ထားလို့ပဲပန်ဝါတိုင်းနဲ့ညနေပိတ်တယ်တော့လိုင်ဇာကျတော့တရုတ်ပြည်ကကျတော့နာပောင်တဲ့လိုင်ဇာပေါ့အဲ့ဒါရေစီမားနဲ့ဒီလိုင်စင်ရေပြင်ခါရှန်ဂိတ်ကို3ဂိတ်အဲ့ဆိုမှသူတို့3နေရာထုတ်တော့ပေါ့လို့ဆိုပိတ်တာမိုင်းဂျာနဲ့ပိတ်တယ်ကမ်ပိုက်တီပန်ဝါပိတ်မှာပေါ့
KAI ဘူပေါင်းတပ်တွေဟာစက်တင်ဘာလ29ရက်နေ့ကကချင်ပြည်နယ်ရှေ့ပိုင်းကချီပွေနဲ့ဆော့လော်မြို့နယ်တွေကိုစတင်ထိုးစစ်ဆင်ခဲ့ပြီးတော့စက်တင်ဘာ30နဲ့အောက်တိုဘာ2ရက်နေ့တွေမှာချီပွေနဲ့ဆော့လော်မြို့တွေကိုတင်ယူခဲ့ပါတယ်။ကချင်အထူးဒေသတစ်မှာဦးစခုံတရင်ဦးဆောင်နဲ့နေချားဆောင်တရင်3ရင်းရှိတဲ့အနက်လောလောဆယ်မှာတော့ဖီမော်ဒေသဘက်ကတရင်အမှတ်13331တခုသာကျန်ရှိနေတာဖြစ်ပါတယ်။လက်ရှိ KAI ကတင်ယူထားတဲ့ပန်ဝါဒေသဟာမြေရှားတပ်ထုထွက်ရှိရာဒေသဖြစ်တယ်လို့ကမ္ဘာဒီကတော့နေဆက်ကုံတွေစကန်ဖြစ်တာကြောင့်စီဝါရေးရအချက်ချာကြတဲ့ဒေသတွေလည်းဖြစ်ပါတယ်။ကချင်နေကြားဆောင်တက်စကန်တွေတင်းယူခံရတဲ့ကချင်တိုက်ပွဲအခြေအနေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတစုံတရာသတင်းထုတ်ပြန်တာရှိသေးပါဦးခင်ဗျာ။